ဒီခိုင်ပြောပါတီရဲ့အကြီးအကဲတအုပ်ဖြစ်တဲ့တောင်သားမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်ဟာနေပြည်တော်ကနေအိမ်မှာရုတ်တရက်သတိမေးမျောပြီးတော့စင်ကာပူနိုင်ငံကဆေးရုံကြီးတစ်ခုမှာအရေးပေါ်ကုသမှုခံယူနေရတယ်ဆိုတဲ့သတင်းကိုမြန်မာပြည်သူတွေကြားဝေဖန်မှုတွေမျိုးမျိုးထွက်ပေါ်နေပါတယ်။အရင်ဆေးစိုးရလက်ထက်ကဦးအောင်တောင်ရဲ့လုံဆောင်ချက်တွေအပေါ်မှာတုံ့ပြန်ပြော ပြည်ခိုင်မျိုးပါတီအကြီးအကဲဦးအောင်တောင်းကိုဇူလိုင်လ9ရက်မနေ့မနေ့ပိုင်းကစင်ကာပူနိုင်ငံကဆေးရုံကြီးမှာအရေးပေါ်ကူတာနေတာပါသူ့ကျမ်းမာရေးနောက်ဆုံးအခြေအနေအတိအကျကိုတော့ထုတ်ပြန်နိုင်ခြင်းမရှိသေးပါဘူးဦးအောင်တောင်းအခုလိုတည်ရေးရှင်ရဖြစ်နေခြင်းမှာမြန်မာပြည်သူတွေကြားအမျိုးမျိုးဝေဖန်နေကြပါတယ်ဦးအောင်တောင်းရဲ့ကျမ်းမာရေးသတင်းကိုလူတွေစိတ်ဝင်စားကြတာဟာအရင်စစ်အစိုးရလက်ထက်သူ့ရဲ့လှုပ်ဆောင်ချက်တွေပေါ်မူတည်တယ်လို့မြန်မာဂျာနယ်လစ်ကွန်ရက်ရဲ့အထွေထွေတွင်မူဦးမြင့်ကျော်ကအမှတ်ချက်ပေးပါတယ်
ဒီကလည်းရှိအာဏာရပါတီရဲ့ဩဇာရှိတဲ့လူအဖြဲအမှောက်တွေလုပ်ငန်းမျိုးတွေကသူ့ကိုဆက်တယ်ဆိုရင်ဒီရဲ့ယုံကြည်ကြတယ်။ဒါကြောင့်သူ့ရဲ့ကျမ်းမာရေးစိတ်ဝင်စားတာလို့ကျွန်တော်ထင်တယ်။သူကအပြည့်သူမေးဒီကြောင်ဘာသာရေးဒီကြောင်လေးဖြစ်ပြတဲ့ကိစ္စမှာသူနဲ့ဆက်ဆံမှုရှိတယ်လူတွေကယုံကြည်တယ်။တန်မြတ်ရှိတယ်ပေါ့နော်။အထောက်တာတော့ဆိုင်မှာမပြနိုင်ပေမဲ့တော့တန်မြတ်ရှိတယ်ဒီပင်းကိစ္စမှာသူပါဝင်ပတ်သက်တယ်လို့အဲ့လိုတန်မြတ်ရှိ။ဆိုတော့အဲ့ဒီအချက်လက်တွေကနောက်အော်လာမယ့်နိုင်ငံရေးမှာလည်းကိစ္စသူရှိနေရင်ဒါမျိုးတွေကိုစိုးရိမ်မှုတွေရှိနေရမှာပေါ့။ဒါကြောင့်စိတ်ဝင်စားတယ်လို့ကျွန်တော်မြင်ပါတယ်။ဟိုလူတယောက်အနေနဲ့ပြောရင်တော့ချစ်ချင်းမုန်းခြင်းဘာမှမရှိဘူး။ဒါပေမဲ့သူမရှိတော့ရင်အဲ့ဒီအကြောင်းအရာမျိုးတွေမလုံးနိုင်တော့ဘူးနော်။အဲ့ဒါကမြန်မာနိုင်ငံရေးမှာအကျိုးသက်ရောက်မှုတစ်စုံတစ်ရာရှိနေမယ်လို့သူကယူဆတယ်ပေါ့နော်။
မန္တလေးမြို့ကန်တူဦးဖြစ်သူကိုနိုင်ကလည်းဦးအောင်တောင်းရဲ့တည်ရေးရှင်ရဲ့သတင်းကိုလူတွေစိတ်ဝင်စားနေတဲ့ကိစ္စပေါ့အခုလိုဝေဖန်ပြောဆိုပါတယ်
။သူကကျွန်တော်တို့နဝတလက်ထက်မှာကဟိုအာနာအရှိဆုံးပုဂ္ဂိုလ်ရဲ့ယုံကြည်အဆုံးလူတယောက်လို့အကုန်လုံးကသတ်မှတ်ခဲ့ကြတာဟုတ်နော်။အဲ့ဒီအပေါ်မှာသူ့ရဲ့လုပ်ရက်တွေကိုအားလုံးကစိတ်ဝင်စားခဲ့တယ်လေ။တိုင်းပြည်အတွက်ဘယ်လောက်လှုပ်လှုပ်ခဲ့လဲ၊အတူတက်ဘယ်လောက်လှုပ်ခဲ့လဲဆိုတာတွေကအားလုံးကပို့ပြီးတော့စိတ်ဝင်စားကြတယ်လေ။အဓိကကတော့သူ့ရဲ့လူရက်ကိုစိတ်ဝင်စားတဲ့အတွက်သူ့ရဲ့ဖြစ်ရပေါ်မှာလဲလူတွေကပို့ပြီးတော့စိတ်ဝင်စားတယ်လို့တော့ကျွန်တော်တို့အဲ့လိုလေးတော့ထင်တယ်ဗျ။အဲသူ့ရဲ့လူဆောင်ချက်ကတော့ကောင်းတယ်လို့တော့ပြောလို့မရဘူးပေါ့ဗျာ။ဟိုဒါပေမဲ့ကျွန်တော်တို့ကတော့စိတ်တာမုန်းတာတဲ့လူတယောက်ကိုသူ့ရဲ့တမိုင်းကြောင်းကဘယ်လိုလဲသူလာခဲ့တဲ့လမ်းကြောင်းကဘယ်လိုလဲကိုနေထိုင်ခဲ့တဲ့ဘဝတစ်ခုကြီးဟာဘလောက်တန်မိုးရှိလဲတန်မိုးမရှိဘူးလားကိုဘယ်လိုတွေလုပ်ခဲ့လဲဆိုတဲ့အပေါ်မှာတော့မူတည်တာပေါ့ဗျာ။
ရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်ဒေါ်နန်းနီနီအောင်ကတော့ဥအောင်တောင်းသတင်းပေါ်မှာဘယ်လိုစိတ်ခံစားမှုမျိုးမှမဖြစ်မိဘူးလို့ပြောပါတယ
်။သူကလည်းသူတို့ဘာဖြစ်ဖြစ်စိတ်ဝင်စားဘူးကို့ထမင်းမှမသိရဘူး။သူတို့နဲ့ပတ်သက်ပြီးတော့ဘာဖြစ်လဲမှမရှိဘူးဒါသူ့ကံကြောင်းတရားပဲ။သူကသူနိုင်ငံတော်အကောင်းတာလုပ်ခဲ့ရတယ်ရှိစိုးရတယ်လုပ်ခဲ့ရတယ်ရှိသူ့ကံကြောင်းတရားပဲအနည်းကဘာသာရေးပြလိုက်တယ်သူဝင်နေပြောပေါ့နော်။သူ့ကြောင်းတရားနဲ့သူဖြစ်လာတဲ့ကိစ္စမှာကိုကနေပြောမကောင်းတာဖြစ်ပါစေလို့လေကြောက်စရာအကြောင်းမရှိဘူးလို့ကောင်းတာဖြစ်ပါစေလို့လေကြောက်စရာအကြောင်းမရှိဘူး
။တမန်တော်တောင်ဟောင်းတူကတော့ဥအောင်တောင်းကိုဆေးရုံပေါ်မှာဆက်ရှိစေချင်တယ်လို့ဆိုပါတယ
်။အခုမကြမ်းမမဖြစ်နေတဲ့ကိစ္စအဲ့တည်းနေရာကောင်းအလုံးလုံးနေလို့လို့ဒီလူကကြမ်းနေကြတယ်ကွနော်လုံးနေလိုက်လည်းကောင်းအောင်တော့ဒီတိုင်းမင်းဒီမကောင်းဘူး။အဲ့ကြမ်းမရေးအဲ့တိုင်းကြမ်းမရေးမကောင်းနေတာပဲကောင်းတယ်
။2003ခုနှစ်တပင်းလုတ်ကြံတိုက်ခိုက်မှုမှာနောက်ွယ်ကစီစဉ်သူအဖြစ်လူတွေကဥအောင်တောင်းပေါ်တန်တရာရှိပေမဲ့ဥအောင်တောင်းကတော့ဒီကိစ္စမှာသူပါဝင်ပတ်သက်ခြင်းမရှိဘူးလို့ပြည်တွင်းတို့သတင်းချာနယ်တခုကိုထုတ်ဖော်ပြောဆိုခဲ့ပါတယ်ခင်ဗျာ။